အရင်ပေါ်နေတဲ့နေဆက်ဒေသမှာအိန္ဒိယနဲ့ပါကစ္စတန်တပ်ဖွဲ့တွေကြားတိုက်ပွဲတွေဖြစ်ခဲ့တာကြောင့်ကက်ရှမီးယားရွာသားအနည်းဆုံး၄ဦးသေဆုံးပြီးအများအပြားဒဏ်ရာရရှိခဲ့ပါတယ်။အိန္ဒိယဘက်ကချင်းက2ဦးနဲ့ပါကစ္စတန်ဘက်က2ဦးသေဆုံးခဲ့တယ်လို့စစ်အရာရှိတွေကပြောပါတယ်။စနေနေ့မနေ့အစောပိုင်းထိတချို့နေရာတွေမှာတိုက်ပွဲတွေဂျူကြားဂျူကြားဖြစ်နေပြီးတစ်ဖက်နဲ့တစ်ဖက်ဘသူကအရင်စတင်နေဆိုပြီးအပြန်အလှန်ဆွဆွဲပြောဆိုနေပါတယ်။ဒီပတ်စောပိုင်းမှာအိန္ဒိယဆိုင်ရာပါကစ္စတန်တပ်အမတ်ကကက်ရှမီးယားခွဲထွက်သူတွေကိုတွစ်ဆုံခဲ့တာကြောင့်အိန္ဒိယဘက်ကပါကစ္စတန်နဲ့တွစ်ဆုံမှုပဲဖြစ်ပြီးတစ်ဖက်နဲ့တစ်ဖက်ကြားတင်းမာမှုတွေဖြစ်ခဲ့တာပါ။ပါကစ္စတန်ကအိန္ဒိယရဲ့ဒီဆုံးဖြတ်ချက်ဟာနှောင့်နှေးကျင့်ကြာစေပြီးပါကစ္စတန်အနေနဲ့ကက်ရှမီးယားခေါင်းဆောင်အနေနဲ့တွစ်ဆုံတာဟာအိန္ဒိယပါကစ္စတန်အစည်းအဝေးမှာကက်ရှမီးယားကိစ္စပြပြလဲလဲအဖြေရှာနိုင်အောင်သာဖြစ်တယ်လို့ပြောဆိုပါရခင်ဗျာ။